အီရန်နိုင်ငံရဲ့ပယ်ထိန်တုံးအစီအစဉ်ကိုထောက်ခံတယ်လို့ဆိုရဲလူပုဂ္ဂိုလ်16ယောက်နဲ့အဖွဲ့အစည်းတွေကိုအမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူလိုက်ပါတယ်2015ခုနှစ်ကအီရန်နဲ့ရရှိခဲ့တဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်အတိုင်းအီရန်ကလိုက်နာဆောင်ရွက်နေပါတယ်လို့အမေရိကန်ကထပ်မံအတည်ပြုခဲ့ပေမဲ့အခုလိုအရေးယူလိုက်တာဖြစ်ပါတယ်။အီရန်ရဲ့ဆောင်ရွက်မှုတွေဟာအရှေ့လေပိုင်းဒေသရဲ့တည်ငြိမ်လုံခြုံရေးနဲ့တာယာဝါပြောရေးကိုထိခိုက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အီရန်နိုင်ငံရဲ့လက်ရွေးစင်အထူးတပ်ဖွဲ့ဖြစ်တဲ့ Revolutionary Guards တပ်ဖွဲ့နဲ့ဆက်နွယ်နေတဲ့အဖွဲ့နှစ်ဖွဲ့ကိုလည်းအမေရိကန်နိုင်ငံခြားရေးဌာနကပိတ်ဆို့တန်းခတ်ခဲ့ပါတယ်။အဲ့ဒီအဖွဲ့တွေဟာပယ်ထိန်တုံးတီထွင်မှုနဲ့စမ်းသပ်ပစ်လွတ်မှုဆိုင်ရာအစီအစဉ်တွေမှာပါဝင်ပတ်သက်နေတယ်လို့ပြောပါရယ်အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကလည်းအဖွဲ့ခုနှစ်ဖွဲ့နဲ့လူပုဂ္ဂိုလ်9ယောက်ကိုအီရန်စစ်လက်နက်ပစ္စည်းဝယ်ယူမှုအပေါ်ပံ့ပိုးပေးမှုအီရန်လူမျိုး3ယောက်ကိုအီရန်အခြေစိုက်နေဇက်ဖြတ်ကျော်ရာဇဝတ်ဂိုင်းနဲ့ဆက်နွယ်မှုတွေနဲ့အရေးယူခဲ့ပါရယ်အရေးယူတံခါးမှုတွေအရာပြစ်မှတ်ထားခံရတဲ့အီရန်လူမျိုးတွေအမေရိကန်နိုင်ငံထဲမှာရှိနိုင်တဲ့ပိုင်ဆိုင်မှုမှန်သမျှကိုထိန်းချုပ်လိုက်သလိုအမေရိကန်လူမျိုးတွေအနေနဲ့သူတို့နဲ့စီးပွားရေးမလုပ်ရလို့တားမြစ်လိုက်ပါရယ်